တုခတဲ့ဘဝဤခီးစဉ်အပိုင်းတည်မောရှိနဲ့ပရောဖက်များကယေရှုမွေးဖွားလာမယ့်အကြောင်းအရာနဲ့ပတ်သက်ပြီးဟောပြောခဲ့ကြပါတယ်။ယေရှုဟာစည်ရွံ့ပါတဲ့မိသားစုထဲမှမွေးဖွားလာခဲ့ပါတယ်။မာရီလို့ခေါ်တဲ့အမျိုးသမီးမှမွေးဖွားလာခဲ့ခြင်းဖြစ်တယ်။သို့တော်လည်းယေရှုရဲ့မွေးဖွားခြင်းဟာတာမန်မွေးဖွားခြင်းမဟုတ်ပါဘုရားသခင်ရဲ့တန်ရှင်သောဝိညာဉ်တော်အဖြစ်မာရိဘိတ်ထဲမှာပရိသတ်တွေဆွဲပြီးတမူထူးခြားစွာမွေးဖွားလာခဲ့ခြင်းဖြစ်ပါတယ်။မာရိဟာယေရှုမွေးဖွားပြီးတဲ့နောက်ပိုင်းအထိဒုခင်ပွန်ယောဒန်နဲ့သွေးသားခြင်းထိစပ်မှုမရှိခဲ့ပါဘူး။မာရိဟာအပျော်စင်စစ်ဖြစ်တာကိုတွေ့မြင်ရပါတယ်။ယေရှုဟာဘက်လင်ဟင်မြို့မှာမွေးဖွားခဲ့ပါတယ်။ယေရှုမွေးဖွားပြီးမကြာမီဟေရုမင်းကြီးကယေရှုကိုရှာပြီးတပ်ဖို့ရန်အတွက်စစ်တပ်အင်အားများစွာကိုဘက်လင်မြို့သို့ဆီလွတ်လိုက်ပါတယ်။ဟေရုမင်းကြီးကယေရှုဘယ်နေရာမှာမွေးဖွားသလဲဆိုတာတိတိကျကျမသိတဲ့အတွက်ကြောင့်ဘက်လင်မြို့မှာရှိတဲ့နနစ်အောက်ယောက်ျားလေးတွေအားလုံးကိုတပ်ဖြတ်ဖို့ရန်အတွက်အမိန့်ပေးခဲ့ပါတယ်။ထို့အဖြစ်ပြက်ကိုကောင်းကင်တမန်တပါးကယောသတ်ကိုအတိပေးခဲ့လို့ယောသတ်ဟာမေရော်မာရီနဲ့သူငယ်တော်ယေရှုကိုအီဂျစ်ပြည်သို့ခေါ်ဆောင်လွတ်မြောက်သွားခဲ့ပါတယ်။ဒီလိုနဲ့ထွက်ပြေးသိမ်းဆောင်ရင်ယောသတ်မေရော်မာရီနဲ့သူငယ်တော်ယေရှုဟာအီဂျစ်ပြည်မှာပဲဒုက္ခတဲ့အဖြစ်နဲ့နေထိုင်ခဲ့ပါတယ်။နေ့နှင်းငယ်ကြာပြီးနောက်မှာဟေရုမင်းကြီးအနှိမ့်ဆရောက်ပြီးယောသတ်ဒီအဂရုပီနိုင်အိမ်မက်ကိုပြန်မြင်ပြန်ဒီမှာသာဝရဘုရားကြီးကောင်းကင်တမန်ကြီးထင်ရှား၍တင်ထလောမေရော်နဲ့သူငယ်တော်ကိုဆောင်ယူပြီးလျင်ဤတေလာတိုင်းတို့ပြန်သွားလောသူငယ်တော်ကိုတတ်အံ့တော်ငါရှာတော်သူတို့သည်တေကြကုန်ပြီဟုဆိုလေ၏ထိုအခါယောသတ်သည်ထ၍မေရော်နှင့်သူငယ်တော်ကိုဆောင်ယူပြီးလျင်ဤတေလာတိုင်းပြည်သို့ရောက်ရှိသောအခါဟေရုမင်းကြီး၏အရာ၌တားတော်အာခေလသည်ယူဒပြည်၌မင်းပြုကြောင်းကိုကြားရလျင်ထိုပြည်သို့မသွားဝင်၍အိမ်မက်၌ဗျာဒိတ်တော်ကိုရပြန်ပြီးမှဂါလိလဲပြည်သို့သွား၍ယေခရစ်တော်ကိုနာဇရက်လူဟုခေါ်ဝေါ်ကြလက်တက်ဟုသောပရောဖက်တို့၏နှုတ်ထွက်နှင့်အညီနာဇရက်အမည်ရှိသောမြို့သို့ရောက်၍အမြဲနေလေ၏။ဘုရားသခင်ရဲ့ကျေးဇူးတော်ဟာယေရှုအပေါ်မှာတက်ရောက်တော်ကြောင်းယေရှုသည်ပညာအစွမ်းအစနှင့်ကြီးပြင်းလာခဲ့ပါသည်။ယေရှုအသက်30ရောက်တဲ့အခါဗတ္တိဇံဆရာယောဟန်သည်ကောင်းကင်နိုင်ငံတော်သည်တည်လူနေပြီးထို့ကြောင့်နောင်နာရကြလောဟုယူဒတော်၌ဟောလေ၏။ထိုအခါယေရှုသည်ဗတ္တိဇံကိုခံအံ့တော်ငါဂါလိလဲပြည်မှယော်ဒန်မြစ်နာယောဟန်ထံသို့ကြွတော်မူ၏။ယေရှုသည်ဗတ္တိဇံကိုခံတော်မူပြီးလျှင်ရေမပေါ်ထစဉ်တွင်ကောင်းကင်ဖွင့်လျက်သဖြင့်ဖျားအသခင်၏ဝိညာဉ်တော်သည်ဂျိုးငက်ကဲ့သို့ဆင်းသက်၍ကိုရောအပေါ်၌နားတော်မူသည်ကိုမြင်ရ၍ဤသူကငါနှစ်သက်မြတ်နိုးရာငါ၏ချစ်တာပေသည်ဟုကောင်းကင်ကအတန်တော်ဖြစ်လေ၏။ထိုအခါမာနဤစုံစမ်းခြင်းကိုခံစေမိအကြောင်းဝိညာဉ်တော်သည်ယေရှုကိုတောသို့ပို့ဆောင်တော်မူ၍ယေရှုသည်အရက်40ပတ်လုံးအစာအာဟာရကိုမသုံးဆောင်ဘဲနေပြီးမှမွတ်သိမ့်ခြင်းတို့ရောက်တော်မူ၏ထိုအခါစုံစမ်းနောက်ဆက်တော်မာနသည်ချဉ်ကပ်၍ကိုတော်သည်ဖျားသခင်ရဲ့သားတော်မှန်လျင်ဤကြောက်ခဲတို့ကိုမှုတ်ဖြစ်စေခြင်းကအမိတ်တော်ရှိပါဟုလျှောက်လေ၏ယေရှုကလည်းလူသည်မှုတ်အပြစ်သာအသက်မွေးရမည်မဟုတ်ဘုရားသခင်မိတ္တမှုသည်များအပြည့်အသက်ကိုမွေးရမည်ဟုကြားစာလာသည်ဟုပြန်ပြောတော်မူ၏။စာတန်ကနှီးမျိုးစုံဖြင့်ယေရှုကိုစုံစမ်းပေမဲ့ယေရှုကနှုတ်ကပတ်တော်အပြည့်ဖြေကြားခဲ့ပါသည်။ထိုအခါမာနသည်အထံတော်မှထွက်သွား၍ကောင်းကင်တမန်တို့သည်ချဉ်ကပ်၍လှုပ်ကြွေးကြ၏။မေရှိယအရှင်ယေရှုဟာအလွန်အမတန်မှဆာလံမွတ်တက်ခဲ့တာကိုကျွန်ုပ်တို့သိသလိုကျွန်ုပ်တို့ဆာလမုတ်သိမ့်ချိန်မှာဘယ်လိုခံစားရမလဲဆိုတာလဲယေရှုသိပါတယ်ယေရှုဟာမိမိကိုယ်တိုင်စုံစမ်းနောက်ဆက်ခြင်းကိုတွေ့ကြုံရင်ဆိုင်ကြော်လွှားနိုင်ခဲ့သလိုစုံစမ်းနောက်ဆက်ခြင်းကိုရင်ဆိုင်ကြုံတွေ့နေရတဲ့ကျွန်ုပ်တို့ကိုလည်းကူညီနိုင်တော်သူဖြစ်ပါတယ်ယေရှုသည်ဝိညာဉ်တော်တကိုးနဲ့ဂါလိလဲပြည်သို့ပြန်၍တည်င်းတော်သည်ပန်းဝင်းကျင်အရတ်တို့၌အနံ့အပြားကြော်စိုးလေ၏တရားစီရင်တို့၌ဆုံးမအဝါဒပေးတော်မူ၍လူအပေါင်းတို့သည်ကိုတော်ကိုချီးမွမ်းကြ၏ကြီးပွားတော်မူရာနာဇရက်မြို့သို့ပြန်ရောက်လျင်ထုံးစံတော်ရှိသည့်အတိုင်းဥပိုနေ၌တရားစီရက်တို့ဝင်၍စံစာကိုဖတ်ရွတ်ခြင်းကထတော်မူ ဇယက်ဆောက်တီပရောဖက်ဟေရှာယဤကျမ်းစာကိုပေးသည့်ဖြစ်၍ကျမ်းစာကိုဖွင့်တော်မူလျင်သွေသောအချက်စကားဟူမူကသာဝရဘုရား၏ဝိညာဉ်တော်သည်ငါအပေါ်၌တည်တော်မူ၏အကြောင်းမူကားစင်ရဲသားတို့အားဝမ်းမြောက်စရာတည်င်းကိုကြားပြောစေခြင်းကငါကိုဗိတ်တိတ်ပေးတော်မူပြီးကြေမွတော်သူတို့၏အနာကိုပျောက်စေခြင်းကဖန်သွာချုပ်ထားလျက်ရှိတော်သူတို့အားလွတ်စေခြင်းအကြောင်းနှင့်မျက်စိကံတော်သူအားမျက်စိပြမြင်ခြင်းအကြောင်းကိုပြစေခြင်းက၎င်းမြင်းစေခံရတော်သူတို့ကိုကယ်မစေခြင်းက၎င်းသာဝရပြာ၏မင်္ဂလာနှစ်ချင်းနှစ်ကာလကိုကြားပြောစေခြင်းက၎င်းငါကိုစေလွတ်တော်မူပြီးဟုလာသည်ကျမ်းစာကိုလှည့်၍ဇယက်ဆောက်အားပေးပြီးမှထိုင်တော်မူ၏ဇယက်၌ရှိတော်သူအပေါင်းတို့သည်ကိုရောကိုစိစိကြည့်လျက်နေကြ၏ယေရှုကလည်းယနေ့ပင်ဤကျမ်းစာချက်သည်သင်တို့ကြားသည့်အတိုင်းပြည့်စုံလေပြီဟုမိန့်တော်မူ၏ထို့သူအပေါင်းတို့သည်ကိုရောကိုဝန်ခံ၍တင့်တယ်လျောက်ပတ်သောနှုတ်ထွက်စကားကိုအံ့ဩချီးမွမ်းလျက်ဤသူသည်ယောတဲ့သားမဟုတ်ထုံလောဟုဆိုကြ၏ယေရှုကလည်းအကယ်၍သင်တို့သည်ပုံမမာကိုဆောင်လျက်အချင်းစေသမကိုအနာကိုငိမ့်စေလောငါတို့သည်တည်င်းကြားသည့်အတိုင်းသင်သည်ကပေရနာမြို့၌ပြုသမျှသောအမှုအရာတို့ကိုကိုနေရင်းမြို့၌လည်းပြုပါမည်ဟုငါအားပြောဆိုကြလိမ့်မည်။သို့တော်လည်းငါအမှန်ကန်ဆိုသည်ကအဘယ်ပရောဖက်မြတ်မိမိနေရင်းမြို့၌မျက်နာမရတံ။ငါအမှန်ဆိုပြန်သည်ကပရောဖက်အေလိယလက်ထက်၌၃နှစ်နှင့်၆လပတ်လုံးမိုးခေါင်၍ပြည်နိုင်ငံတလျှောက်လုံးအစာအာဟာရအလွန်ခေါင်းပါခြင်းရှိသောအခါဤသေးလအမျိုးဖြစ်သောမုဆိုးမအများရှိကြ၏သို့တော်လည်းထိုမုဆိုးမတယောက်ရှိရသောမြတ်အေလိယကိုစေလွတ်တော်မမူဇီးရုံပြည်ဇရိတမြို့သူဖြစ်သောမုဆိုးမတယောက်ရှိရသောသာလျှင်စေလွတ်တော်မူ၏ပရောဖက်အေလိရှေလက်ထက်တွင်လည်းဤသေးလအမျိုး၌နူနာဆွဲတော်သူအများရှိကြ၏သို့တော်လည်းနေမန်အမိရှိသောရှူရိလူမတပါအဘဲသူမြတ်တတ်ရှင်ချင်းတို့မရောက်ရဟုမိတ်တော်မူ၏တရားစက်၌ရှိတော်သူအပေါင်းတို့သည်ထိုစကားကိုကြားသောအခါပြင်းစွာအမျက်ထွက်သည်နှင့်ထ၍ကိုရော့ကိုပြင်းတို့နှင်ထုတ်ပြီးလျင်ထိုမြို့တီယာတောင်ထိတ်စွန်းအငူမှဇောက်ထိုးတွန်းချခြင်းကဆောင်သွားကြ၏ကိုရော့သည်သူတို့အလယ်၌ရှောက်၍ကြွသွားတော်မူ၏ယေရှုရဲ့ခီးစဉ်တွေမှာမိမိမြို့ရွာမှာရှိတဲ့သူတွေဟာယေရှုကိုလက်မခံခဲ့ပါဘူးညင်ပယ်ခဲ့ကြပါတယ်ယေရှုဟာအိုးမဲ့အိမ်မဲ့ဘဝရောက်ခဲ့ပါတယ်သူဟာတနေရာဝင်တနေရာထက်သွားပြီးဖျားနာတော်သူတွေကိုတတ်တာစီခဲ့ပါတယ်နတ်ဆိုးဆွဲခန့်နေရတဲ့သူတွေစီကနေနတ်ဆိုးတွေကိုမောင်းထုတ်ပေးနိုင်ခဲ့ပါတယ်ပြီးတော့ဖျားသခင်ကိုဘယ်လိုချစ်ရမလဲဘယ်လိုယုံကြည်ကိုးစားရမလဲလူသားချင်းချင်းဘယ်လိုချစ်ရမလဲဆိုတာတွေကိုလည်းအကောင်းဆုံးတင်ကြားပေးခဲ့ပါတယ်။ထိုနည်းအားဖြင့်ဘုရားသခင်သည်ဤကမ္ဘာလောကထဲသို့ယေရှုအတွင်အားဖြင့်ရောက်ရှိလာခဲ့ပါတယ်။လူယောက်ျားလူမိန်းမကလေးလူကြီးအားလုံးတွေ့ကြုံရင်ဆိုင်ခံစားနေရတဲ့ဝေဒနာတွေကိုကူညီခြင်းဖြင့်ဘုရားသခင်ဟာသူ့ကိုယ်သူဖော်ပြနေပါတယ်။ယေရှုဟာဒုက္ခဆင်းရဲခြင်းကိုကြုံတွေ့ပြီးသူ့ကိုလက်မခံနိုင်မဲအနေရတွေကြားကနေကြိုးစားထွက်ပြေးနေတဲ့သူတွေကိုလည်းကူညီမဆားခဲ့ပါတယ်။ယေရှုဟာမိမိကိုယ်တိုင်ဆာလောင်မှုကိုခံစားမှုတွေအတွက်ဗိုက်ဆာနေတဲ့သူတွေဘလို့ခံစားမလဲဆိုတာသူကောင်းကောင်းသိပါတယ်။ယေရှုဟာတပည့်တော်12ယောက်ကိုရွေးကောက်ပြီးသူ့နောက်ကိုလိုက်ခိုင်းခဲ့ပါတယ်။အခြားသောလူတစ်ယောက်ကယေရှုစီလာပြီးသခင်ပဲသွားသခင်နောက်ကိုကျွန်ုပ်လိုက်ပြရစေဟုပြောခဲ့ပါသည်။ယေရှုပြန်ပြောခဲ့သည်မှာယေရှုကလည်းမြေခွေးသည်မြေတွင်ရှိ၏မိုးကောင်းခင်၌ကျင်လေတော့ငဲ့သည်နားနေရအရရှိ၏လူသားမူကားခေါင်းချရာမြမရှိဟုမိန့်တော်မူ၏အခြားတော့တပည့်တော်ကလည်းသခင်အကျွန်ုပ်အဖကိုရှေးဥစွာတွား၍တကြိုရတော့အခွင့်ကိုပေးတော်မူပါဟုလျှောက်လေ၏ယခုနေ့ရက်ကာလမှလည်းယခင်နှုန်းကအတိုင်းပဲလူတွေကယေရှုကိုညှင်းပယ်ပြီးတချို့တော်သူတွေဟာတပ်ဖို့ကြိုးစားနေကြပါတယ်တခါတည်းံမိမိမျိုးကိုအဝင်မခံမဲမျိုးပြင်တို့မောင်းထုတ်ခြင်းခံခဲ့ရပါတယ်ထိုအဖြစ်ပြက်ကိုရင်ဆိုင်နေတဲ့အချိန်မှာယေရှုဟာထိုအခြေအနေအားလုံးကိုနားလည်သဘောပေါက်တယ်ဆိုတာကျွန်ုပ်တို့သိရှိနိုင်ပါတယ်ဘာဖြစ်လို့လဲဆိုတော့ယေရှုကိုယ်တိုင်ထိုအဖြစ်ပြက်တွေကိုကြုံတွေ့ခဲ့ပြီလို့ဖြစ်ပါတယ်ယေရှုဟာသူ့ရဲ့ခမဲတော်သူ့ကိုစောင့်ရှောက်နေတယ်ကာကွယ်နေတယ်သူ့လိုအပ်သမျှကိုပြင်ဆင်ပေးနေတယ်ဆိုတာယုံကြည်မှုအပြည့်အဝရှိခဲ့ပါတယ်ဖျားသခင်ဟာပ ပြစ်ပျက်ခြင်းခံရတဲ့သူတွေအားလုံးကိုကူညီပေးဖို့ဖိတ်ခေါ်နေပါတယ်မိတ်ဆွေလူတွေရဲ့မိမိတို့အိမ်မှာဖိတ်ခေါ်ခံရခြင်းအစာအသောက်ကြွေးမွေးခြင်းခံရသောအခါယေရှုဟာဘုရားသခင်ရဲ့ကွယ်ကားထောက်ပံ့ခြင်းတွေကိုကိုယ်တိုင်ကြုံတွေ့ခံစားခဲ့ပါတယ်လေတော်အခင်းကိုဖျက်ဆီးသွားလာတဲ့အခါမှာသူ့ရဲ့တပည့်တော်တွေကကောက်ပဲသီးနှံတွေကိုစုခူးကြပါတယ်ကျေးဇူးတော်နဲ့ရိုင်းပင်းတဲ့အချိန်ကာလဖြစ်ပါတယ်ယေရှုဟာခက်ခဲဒုက္ခပေးအနေများစွာကြားတဲ့ကနေဘုရားသခင်ကိုယုံကြည်ကိုးစားပြီးအသက်ရှင်ခဲ့ပါတယ်ယေရှုဟာလူသားတွေကိုဘုရားသခင်ရဲ့မေတ္တာပြသဖို့ရန်ကြွလာခဲ့ပါတယ်သို့တော်လည်းလူတော်တော်များများဟာလက်မခံနိုင်ခဲ့ကြပါဘူးယေရှုကိုငြင်းပယ်ကြပါတယ်ယေရှုကိုနားမလည်ပေးနိုင်တဲ့အပြင်အမျိုးမျိုးအပြစ်တင်ဝေဖန်ခဲ့ရခဲ့ကြပါတယ်ယေရှုဟာပါရာယေကောင်းစွာလူရဲ့အာနိချက်တွေကိုအမှန်တိုင်းဝေဖန်ပြောဆိုတဲ့အတွက်ပါရာယေကောင်းဆောင်တွေဟာယေရှုကိုမုန်းသီးယွံရှာကြပါတယ်သူတို့ရဲ့နှလုံးသားဟာဖျားသခင်နဲ့မမှန်မကန်ပဲမနာလိုစိတ်ပြေဝနေပြီးယေရှုကိုတတ်ဖြတ်ဖို့ကြံစည်နေကြတာကိုယေရှုကောင်းကောင်းသိပါတယ်သို့တော်လည်းယေရှုကိုမုန်းသီးပြီးတတ်ဖို့ကြံစည်နေတဲ့သူရှိသလိုဖျားသခင်အကြောင်းကိုသိချင်တဲ့သူတွေကလည်းတကယ်ဆန္ဒပြင်ပြတဲ့သူတွေလည်းရှိနေပါတယ်။အဲ့ဒီလိုဆန္ဒရှိတဲ့သူတွေကယေရှုကိုကြိုဆိုလက်ခံပြီးယေရှုပြောသမျှကိုနားထောင်ကြပါတယ်။ဖျားသခင်ကလည်းထိုသူတို့အားယေရှုကိုယုံကြည်လက်ခံပြီးဖျားသခင်ကိုကိုးစားတတ်တဲ့ဆုကျေးဇူးကိုပေးပါတယ်။ထိုသူတို့ဟာခရစ်တော်ကိုယုံကြည်လက်ခံတဲ့အခါမှာဘုရားသခင်ကထိုသူတို့ကိုသားသမီးအဖြစ်အတိမတ်ပြုပါတယ်။သုံးနှစ်ကြာတဲ့နောက်မှာယေရှုရဲ့တပည့်တော်တယောက်ဟာစာရမဏတ်ရဲ့လက်ဖြားမှုကိုခံခဲ့ရပါတယ်။ထိုတပည့်တော်ဟာစာရန်ဤစကားကိုနားထောင်ပြီးယေရှုကိုယန္တူတယောက်အဖြစ်သစ္စာဖောက်ခဲ့ပါတယ်။အဲ့ဒီယန္တူဆိုတာယေရှုကိုမနာလိုပြီးတပ်ဖြတ်ဖို့ရန်နီလန်းကိုရှာနေတဲ့သူဖြစ်ပါတယ်။သူတို့ဟာယေရှုကိုဖန်ဆီးပြီးတရားရုံးတို့ခေါ်သွားပါတယ်။ယေရှုကိုကြပွတ်နှင့်ချိန်နှံပေးခဲ့ပါတယ်။ယေရှုကိုတရားစီရင်တဲ့ကာလတလျှောက်မှာလူတွေကအမျိုးမျိုးလိမ်ညာပြောဆိုကြလို့ယေရှုဟာအပြစ်ကင်းစင်ပေမဲ့လည်းတရားမျှတမှုကိုမရရှိခဲ့ပါဘူး။ယေရှုဟာအဘယ်အပြစ်တစ်ခုမှကျွလွန်ခဲ့တာမရှိပေမဲ့အပြစ်စီရင်ခြင်းရဲ့နောက်ဆုံးမှာတော့ယေရှုကိုတည်ရန်ကြဖို့ရန်အတွက်တရားမျှတမှုမရှိတဖက်တက်စီရင်ခဲ့ပါတယ်ထိုခေတ်ကာလမှာရဇဝိမှုကျွလွန်တဲ့သူတွေကိုတားလျင်အဆက်တကွဲကားစင်ပေါ်တင်တတ်တဲ့တေတံကိုချမှတ်လို့ရှိပါတယ်ထိုကားစင်ပေါ်မှာယေရှုဟာသူ့ရဲ့ခြေလက်တွေကိုတံမိုနဲ့တစ်တိုင်ပေါ်မှာရိုက်နှက်ပြီးကြီးစွာသောနာကျင်ခြင်းဝေဒနာကိုခံစားပြီးလဝါးကားလိုက်ပေါ်မှာအသေးခံခဲ့ပါတယ်ဤသို့ခရစ်တော်ဖျားအမျိုးမျိုးနှိမ့်ဆက်မှုကိုခံရပြီးလဝါးကားတိုင်းပေါ်မှာအသေးခံခြင်းဟာဖျားသခင်ရဲ့ကြီးမားသောအကြံစီဖြစ်ပါတယ်။ယေရှုဟာဘာအပြစ်တစ်ခုမှမကျူးလွန်ခဲ့ပေမဲ့သူ့ကိုအပြစ်သားတစ်ယောက်အဖြစ်အမျိုးမျိုးဆွဲချက်တင်ပြီးအပြစ်စီရင်ခံခဲ့ရခြင်းဟာကျွန်တော်တို့မှာလူသားတွေအားလုံးခံရမယ့်အပြစ်ကြွေးအတွက်ယေရှုလဝါးကားတိုင်းပေါ်မှာပေးဆက်ခဲ့ခြင်းဖြစ်ပါတယ်။တင်တဲ့ကျွန်ုပ်ရဲ့အပြစ်ကြွေးတွေကိုလည်းယေရှုလဝါးကားတိုင်းမှာပေးဆက်ခဲ့ပြီးပါပြီ။ထိုယေရှုကိုယုံကြည်လက်ခံသမျှတော်သူအားလုံးကယ်တင်ခြင်းသို့ရောက်ကြရမယ်ဆိုတဲ့ဘုရားသခင်ရဲ့အကြံအစည်အစီအစဉ်ကိုပြည့်စုံခဲ့ပြီးဆိုတာယေရှုသိနေပါတယ်။သို့တော်လည်းယေရှုကိုလဝါးကားတိုင်းမှာရိုက်တက်တဲ့သူတွေ၊ယေရှုကိုညှဉ်းဆန်တဲ့သူတွေ၊ယေရှုကိုကားတိုင်းပေါ်မှာချိတ်ဆွဲခြင်းအမျိုးမျိုးကဲ့ရဲ့ပြစ်တင်သူတွေဟာအပြစ်တရားအောက်မှာရှိတဲ့အပြစ်ကြေးကျွန်တွေဖြစ်ကြပါတယ်။ကားတိုင်းပေါ်မှာယေရှုအသေးခံပြီးတဲ့နောက်သူ့ခန္ဓာကိုယ်ကိုတင်းကျိုင်းကူထဲမှာမြုပ်နှံထားပြီးတင်းကျိုင်းဤအဝကိုအလွန်ကြီးမားတဲ့ကြောက်တုံးကြီးနဲ့ပိတ်ထားခဲ့ပါတယ်။တင်းကျိုင်းကူဟာမောင်မဲပြီးအသက်ရှူနိုင်တဲ့အရာတစ်စုံတစ်ခုမှမရှိနိုင်ပါ။ယေရှုရဲ့ခန္ဓာဟာတင်းကျိုင်းကူထဲမှာသုံးရက်တိတိမြုပ်နှံခဲ့ပါတယ်။လူတွေအမြင်မှာတော့ယေရှုဟာဘယ်တော့မှရှင်ပြန်လာတော့မှမဟုတ်ပါဘူး။ညှဉ်းလင်းချက်လုံးဝမရှိတော့ဘူးဆိုတာထင်မြင်နေကြပါတယ်။သို့တော်လည်းသုံးရက်မြောက်တဲ့နေ့မှာယေရှုဟာဘုရားသခင်ရဲ့တကောတော်အားဖြင့်ရှင်ပြန်ထမြောက်ခဲ့ပါတယ်။ဘုရားသခင်သာလင်ကျွန်ုပ်တို့ဤအကြီးမြတ်ဆုံးအားကိုးရာခိုးလုံရာကွယ်ကားရာဖြစ်ပါတယ်။တည်ခြင်းတရားကိုရင်ဆိုင်ရပြီးဘုရားသခင်ကိုယုံကြည်ကိုးစားတဲ့သူတွေအတွက်ထာဝရဘုရားသည်သာလင်ကြီးမားသောမျှော်လင့်ခြင်းနဲ့အသက်ရှင်ခြင်းရှိပါတယ်။ ခရစ်တော်ရှင်မြတ်ထမြောက်ပြီးအသက်ရှင်တဲ့အခါမှာယေရှုကသေခြင်းတရားထက်သူဟာကြီးမားတော်သူသေခြင်းတရားကိုအောင်မြင်တော်သူဖြစ်တယ်ဆိုတာဖော်ပြခဲ့ပါတယ်ခရစ်တော်ဘုရားဟာသူ့ကိုယုံကြည်လက်ခံတော်သူတိုင်းထာဝရအသက်ရှင်နိုင်တော်အခွင့်ပေးနိုင်တော်သူဖြစ်တဲ့အကြောင်းကိုလည်းဖော်ပြခဲ့ပါတယ်ထို့နောက်ယေရှုဟာသူ၏တပည့်တော်တွေစီမှာကိုထင်ရှားပြခဲ့ပါတယ်တပည့်တော်တွေနဲ့အတူစားတောက်ပြီးစကားလက်ဆုံးလည်းပြောခဲ့ပါတယ်ရက်ပေါင်း40ကြာပြီးနောက်ယေရှုဟာတန်လွင်တောင်ပေါ်မှာသူတပည့်တော်တွေနဲ့အတူရှိနေစဉ်မိုးတိမ်နဲ့အတူကောင်းကင်ဘုံကိုတက်ကြွသွားတာကိုသူတပည့်တော်တွေအားလုံးမျက်မှောက်ထင်ထင်တွေ့မြင်ခဲ့ကြပါတယ်ကောင်းကင်သမန်နှစ်ပါးရုတ်တရက်ပေါ်လာပြီးယေရှုကောင်းကင်နိုင်ငံတို့တက်ကြွသွားသည်ကိုသူတို့မြင်သည့်အတိုင်းထိုယေရှုဟာပြန်ကြွလာလိမ့်မယ်ဆိုတာကိုပြောပြခဲ့ပါတယ်ယေရှုဟာယနေ့ချိန်ထိအသက်ရှင်တော်ဖျားဖြစ်ပါတယ်သူဟာဘယ်တော့မှပြတ်မသေးတော့ပါဘူးသူဟာထာဝရအသက်ရှင်တဲ့အတွက်ကျွန်ုပ်တို့ဆုတောင်းခြင်းအပြင်သူနဲ့လွတ်လပ်စွာအချိန်တိုင်းစကားပြောနိုင်ပါတယ်။ထိုယေရှုလောကသို့တပံဆင်းသက်ကြွလာတဲ့အချိန်မှာကမ္ဘာကြီးကိုတရားစီရင်မှာဖြစ်ပါတယ်။ယေရှုကိုယုံကြည်တော်သူအားလုံးကိုခေါ်ဆောင်သွားပြီးသူနဲ့သူထာဝရကောင်းကင်နိုင်ငံမှာနေဖို့ရန်ဖြစ်ပါတယ်။သူကိုမယုံကြည်လက်မခံတဲ့သူတွေအားလုံးကိုထာဝရငယ်မီးအိမ်မှာထာဝရအပြစ်စီရင်ခြင်းကိုခံစားရမှာဖြစ်ပါတယ်မိတ်ဆွေ